တဲ့အကျဉ်းထောင်မှာအကျဉ်းချခံထားတဲ့နိုင်ငံရေးအကျဉ်းသားတို့အချိန်မီစေဝါကုသမှုမရလို့သိဆုံးပေးရတယ်လို့နိုင်ငံရေးအကျဉ်းသားများကွန်ရက် PPNM ကပြောပါတယ်။သူတို့ကြောင့်သတိမရတာကနေအသက်ပါတဲ့အထိဖြစ်ခဲ့ရတာပါ။ထောင်အပိုင်းကြီးကမိသားစုဝင်တွေကိုကြိုကွစ်ပြုခဲ့တယ်လို့လည်းပြောပါတယ်။ဒီသတင်းရန်ကုန်ကပေးပို့လာတာကိုကိုသားညူကပြောပြမှာပါ။
တဲ့ချင်းထောင်မှာချင်းကြခံရတဲ့နိုင်ငံရေးချင်းသားကုညီညီဟာဇူလိုင်29ရက်နေ့မနေ့အစောပိုင်းမှာကွယ်လွန်ခဲ့တာပါဇူလိုင်လ26ရက်နေ့ညကစပြီးတော့ထောင်ထဲမှာသွေးတိုးပြီးတော့ယောဂပြင်းထန်နေချိန်အချင်းအောင်တောင်းရှိသူတွေကစေယုံတယောက်ကုသခွင့်မပေးခဲ့တာကြောင့်တည်ဆုံခဲ့ရတာလို့နိုင်ငံရေးချင်းသားများကုညီရဲ့တာဝန်ခံကုတိုက်ထုံးကပြောပါတယ
်ဇူလိုင်လ29ရက်နေ့မနေ့အာရုံဘောနော်တနားကြီးနောက်ပိုင်းမှာပေါ့နော်ကျွန်တော်တို့ဒီနိုင်ငံရေးချင်းသားအမီရောကိုမီကိုညီပေါ့နော်ကိုညီကြီးအချက်က30နဲ့10နှစ်ပြည့်ပြီ39ကျော်ဝင်းကျင်မှာရှိပါတယ်ဗျအထောင်နဲ့စုပေါင်းဒီ7နှစ်လောက်တော့အမိန့်ချခံထားပါတယ်ဆုံးသွားတာတော့ဒီသွေးတိုးယောဂနဲ့ဆုံးသွားတယ်လို့သိထားပါတယ်ခင်ဗ
ျပစ်ဆုံးရတဲ့ကိုညီကြီးဟာပုံမှန်52ကကြီး51ကငယ်လူနဲ့2022ခုနှစ်နိုဝင်ဘာလကဖမ်းဆီးခံခဲ့ရပြီးတော့ထောင်ဒဏ်17နှစ်ချမှတ်ခံသူဖြစ်တယ်လို့တည်ဆုံးတဲ့အချိန်မှာအသက်39နှစ်ရှိပြီဖြစ်ပါတယ်မိသားစုကတော့တကြုံခွင့်ပြီးခဲ့တယ်လို့ကိုတိုက်ထုံးကပြောပါတယ်။တစ်ဆုံးသူကုညီညီရဲ့မိသားစုနဲ့ညီဆက်တဲ့အမိမဖော်လူသူတူကတော့အချင်းအောင်ကဒီရုတ်တရက်တစ်ဆုံးခဲ့တယ်ဆိုပြီးတော့ပဲအကြောင်းကြားတယ်လို့ဆိုပါတယ်။အရင်တုန်းကသွေးတိုးရောဂါကြီးမမဖြစ်ခဲ့တာမျိုးမရှိခဲ့သလိုကိုရိုင်းသွေးတိုးရှိမရှိလဲသိကြမသိရဘူးလို့ပြောပါတယ်။ဒီဖြစ်စဉ်နဲ့ပတ်သက်လို့သူ့ရဲ့ချင်းထောင်နဲ့ချင်းဦးစီးကိုချင်းချင်းဆက်သွယ်မေးမြန်းပြီးမှဖုန်းလက်ခံဖြည့်ဆည်းတာမရှိပါဘူး။အချင်းအောင်တွင်လုံလောက်တဲ့စေဝါကုသမှုမရတာကြောင့်နိုင်ငံချင်းသားတချို့မတည်ဆုံးတဲ့မဲ့တည်ဆုံးရတယ်လို့ကိုတိုက်ထုံးကတော့ပြောပါတယ
်။စစ်ကောင်စီကတော့လည်းကောင်ရဲကတော့လည်းကောင်မတရားဖန်ဆီးချင်းချင်းခံရတဲ့ဒီအချင်းသားချင်းတို့လေဥပမာပြနိုင်ငံချင်းသားချင်းတို့ကိုပေါ့နော်ဒီလုံလောက်တဲ့စေဝါဆောင်ဆောင်မှုပါဝင်နေထိုင်စားတော့ရေးဆင်ပြီးအောင်တာဝန်ယူပေးရမှာဖြစ်သူတို့လည်းပဲအာရတမီနောက်ပိုင်းမှာတော့သူတို့ကိုယ်တိုင်ကဒီစင်းအောင်လည်းမှာရှိနေနိုင်ငံချင်းသားချင်းတို့ကိုဖိနှိပ်ညှဉ်းပန်းတဲ့အပြင်တစ်ဖက်လက်ကလည်းပေါ့နော်ကျမကြီးစိုးရနေတဲ့နိုင်ငံချင်းသားချင်းတွေကိုအချိန်နဲ့တည်းကစေဝါကူတာမှုမပေးတာပြမစေယုံတွေကို refer ထုတ်ခွင့်ပေးဖို့အတွက်ကိုစန့်ကြတာပေါ့နော်အဲဒီကိုကြီးဆိုလဲအဲဒီလုံးဝတွေးသုံးနေတဲ့အချိန်မှာတွေးချဖို့အတွက်ဒီစင်မှုကိုဆောင်ရတာကိုမှတနင်္ဂနွေလောက်ကြာခဲ့တယ်ပေါ့နော်အဲဒီအပြင်ကိုထုတ်ခွင့်ရဖို့တော့တနင်္ဂနွေဝင်းကျင်လောက်ကြာခဲ့တယ်ပေါ့ဒါရောက်ကူတာတွေကိုအချိန်နဲ့တပင်းကြီးမရောက်လာဘူးပေါ့နောက်နေတဲ့အတွက်လည်းဒီလိုမျိုးကျွန်တော်နိုင်ငံရေးချင်းသားတွေကဒီအသက်ဆုံးဆုံးမှုတွေဖြစ်နေတာဖြစ်တယ်ဒီလိုအချက်ဆုံးအချင်းဟာဒါအချင်းကြီးတွေပဲကတစ်ဖက်လက်ကနေပေါ့နော်ဒီနိုင်ငံရေးချင်းသားချင်းတွေတိုက်သုံးဖို့အတွက်တက်ဖြတ်နေခြင်းဖြစ်တယ်လို့ပဲကျွန်တော်ဖွဲ့စည်းနေနေတော့ပြောချင်ပါတယ်ဗျာ
အချင်းအောင်တွေထဲမှာစေဝါကုသမှုများလို့တည်ဆုံတဲ့လူဦးရေဟာဒီတစ်နှစ်အတွက်မှာ10ဦးထက်မနည်းရှိတယ်လို့နိုင်ငံရေးချင်းသားများကွန်ရက်ကပြောပါတယ်ဒီစီးရင်ဟာကောက်ယူနိုင်တဲ့စီးရင်သာဖြစ်ပြီးတော့ဒီထက်ပိုများနိုင်တယ်လို့လည်းဆိုပါတယ်နိုင်ငံရေးချင်းသားများကုညီဆောက်ရှောက်ရေးအသင်း EPP ရဲ့စီးရင်ရဆိုရင်တော့စစ်တပ်ကအာဏာသိမ်းချိန်ကနေပြီးတော့ဇူလိုင်လ28ရက်နေ့အထိစစ်အာဏာသိမ်းမှုကိုစတင်လို့စစ်ကောင်စီရဲ့ဖမ်းဆီးခံရသူ28,000ကျော်ရှိတယ်ဆိုပြီးတော့ထုတ်ပြန်ထားပါတယ်ခင်ဗျာ